ရေးပေါ်တာဝန်ယူထားသူတွေကလွဲလို့ကြံဝင်တန်းတွေအားလုံးအီရတ်နိုင်ငံကထွက်ခွာကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကညွှန်ကြားလိုက်တဲ့အကြောင်းဘက်ကရက်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဘက်ကရက်မြို့တော်ကတန်ယုံနဲ့အာဖရိကမြို့မှာရှိတဲ့ကောင်စစ်ဝင်ရုံးတွေမှာပုံမှန်ပြည်ဝင်ခွင့်ဗီဇာလက်ခံတဲ့လုပ်ငန်းတွေကိုယာယီရပ်ဆိုင်ထားလိုက်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်ဆိုအနေနဲ့ယူရိုနိုင်ငံရောက်အမေရိကန်နိုင်ငံသားတွေအတွက်အရေးပေါ်ဝန်ဆောင်မှုတွေကိုလည်းအကန့်အသတ်နဲ့သာပေးနိုင်မှာဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်။ညွှန်ကြားချက်အရထွက်ခွာမယ့်သူတွေအနေနဲ့အမြဲဆုံးထွက်ခွာကြဖို့လည်းတာယုံထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ယူရိုဒါမှမဟုတ်ယူရိုနိုင်ငံကအားပေးထားတဲ့အုပ်စုတွေကအရှေ့လယ်ပိုင်းဒေသမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုချင်းချောက်နိုင်တဲ့အန်ဒီယန်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ဆိုရကသတိပေးနေချိန်မှာပဲကြေညာချက်ထွက်ပေါ်လာတာပါ။ယူရိုနိုင်ငံကိုတံပြန်နိုင်မှုအမေရိကန်တပ်ဖွဲ့ဝင်300,000ဆီလို့စဉ်းစားနေတဲ့အကြောင်းသတင်းတွေထွက်ပေါ်လာတာကိုတော့သမ္မတထရန့်ကပယ်ချထားပေမဲ့နောက်တစ်ချိန်ချိန်မှာတပ်တွေအများပြားထပ်မံဆီလို့မဲ့အစီအစဉ်နဲ့ပတ်သက်လို့ညှင်းဆန်တာမျိုးမရှိပါဘူး။ New York Times သတင်းစာရဲ့ဖော်ပြချက်ဟာအတုရောက်တာဖြစ်ကြောင်းသမ္မတကပြောဆိုခဲ့ပေမဲ့တပ်တွေဆီလို့ရှိတဲ့အကြောင်းလဲသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။